COVID-19 yoga kagwe tencho ni de kalama, biduri ni ne, sao yan chebibu, laina ni chi mabe, safety zimurigo, shochanai mudre, sejamai, siawanji riga, lanyon tabare. A yibo sejamai, sayaki sarigo, a tugu siawanigo, like kijabini de season regule, yango sejamai, siyongjima, sao yan ni de chini rigo, yopia mara. Yamanayanema, COVID-19 daque di lunari, shilare, chinema, dioga, chibamugo, tencho naimudra, dawin shidriga, a shamian sounyan nijaraba, biduri ininele, dioga ne patate, sounyan shounyan, chebibu, laina nijema, save zimuri mialaraja, darigo, shosha naime nilangu, yango se jamai, se yonjiga, tauta and wai yoga, a kulu lanyon tabare.
ก็คันมาจะดิจิตอลเลยใช่มั้ยครับทุกท่านก็คันมาจะกูยงจีอะไรดูดิกูเพียงเพื่อนไลค์อะไรมีเลิกเป็นเนี่ยนะเพราะไอ้มาเป็นนี่แหละครับทุกท่านเนี่ยแต่มาอีนี่ได้สร้างภาษาอีสานอ่ะก็ไม่ไอ้จ๋าก็ไม่ได้จริงๆแล้วก็เนาะอาจารย์ดูดิแกได้อัตตะเจ็ดๆก็ไม่ได้เว้ยเนี่ยก็เนาะเออพ้องเนี่ยละกาวเนาะดีๆอินเทอร์เน็ตเนี่ยก็เนาะจ๋าอันนี้ใช้เสร็จพี่แล้วป่ะนี้เต็มเลยป่ะเนาะแล้วก็ไอ้คันมาจะตะกาวตัวเดียว
ဒီမှာနိုင်ငံတွင်းမှာဒီယောဂါကိုကာကွယ်ထိန်းချုပ်နိုင်မှုအတွက်ဌာနဆိုင်ရာတာဝန်ရှိသူတွေအချင်းချင်းကပူးပေါင်းဆောင်ရွက်နေကြသလိုပြည်သူတွေကလည်းလမ်းညွှန်ချက်တွေကိုလိုက်နာနေရခြင်းဖြစ်ပါတယ်။အခုလိုအချိန်မှာပြည်သူလူထုအပါအဝင်အသွာအလာကန့်သတ်ခံထားရတဲ့သူတွေနဲ့ဒီယောဂါကိုကာကွယ်ကုသရာမှာဆောင်ရွက်နေတဲ့ဆရာဝန်တွေနဲ့လူနာတွေမှာလည်းစိတ်ဖိစီးမှုတွေများနေတဲ့အချိန်ဖြစ်တယ်လို့ဆိုပါတယ်။ရွာသားကြီးကရန်ကုန်စိတ်ကျမ်းမာရေးစေယုံကြီးမှာလည်းလူစုလူဝေးလျှော့ချနိုင်မှုအတွက်နာတာရှည်လူနာတွေကယောဂသက်သာလာသူတို့ချို့ကိုစေယုံစင်ဝင်ပြုထားပြီးပြင်ပလူနာဌာနမှလာပြသူတွေကိုလည်းသိချာချက်မှတ်ပြီးဆောင်ရွက်နေတဲ့အကြောင်းကိုဒေါက်တာအန်နဝါရီညိုက VOA ကိုပြောပါတယ
်။စေယုံတင်မဲ့လူနာဆိုလို့ရှိရင်လည်းရန်ကုန်ရေးကြီးတဲ့လူနာမှလည်းကျွန်တော်တို့တင်တယ်။စိတ်အေးမကြီးဘူးဆိုလို့ရှိရင်ကျွန်တော်တို့ကစေပေးတယ် OPD တွေနဲ့ပြန်ပြဖို့လုပ်ပေးရပါတော့။စေယုံတင်ပြီဆိုလို့ရှိရင်လည်းကောင်းပြီဆိုလို့ရှိရင်ပေါ့အရင်ဆုံးနောက်ပတ်သုံးပတ်ထားတာမဟုတ်ဘူးနော်။ကောင်းပြီဆိုလို့ရှိရင်ဒီနေ့ပြန်ပေးစင်းတယ်ပေါ့နော်အဲ့ဒါတော့စေယုံနေနဲ့လုပ်ထားတယ်နောက် emergency မဟုတ်ဘူးဆိုလို့ရှိရင်ကျမတို့ကဖုန်းနံပါတ်တွေကိုဖြန့်ဝေထားပါတယ်ရှင်ဒီလိုလူစုလူဝေးဖြစ်ပေါ်မှုနဲ့လူတွေထိတွေ့မှုရှောင်ဖို့အတွက်ပေါ့နော်ကျမတို့ဒီအရေးပေါ်စိတ်ကျန်းမာရေးဆိုင်ရာတွေဆွေးနွေးဖို့ရရချင်းပြန်လဲကြားနာဖို့ပေါ့နော်ဒီစိတ်ကျန်းမာရေးစီးရင်နဲ့ပတ်သက်တော့တည်လို့တဲ့အချက်တွေကိုကျမတို့အခုမြည်လို့ရင်ဆက်ကြဲဖို့အတွက်တယ်လီဖုန်းလေးတွေကိုကျမတို့ကမီဒီယာကိုဖြန့်ဝေထားပါတယ်ရှင်
အခုလိုအချိန်မှာသတင်းအမှားတွေကိုယုံကြည်ပြီးစိတ်ဖိစီးမှုများတာတွေမဖြစ်စေဖို့နဲ့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကထုတ်ပြန်ချက်တွေကိုလိုက်နာဖို့အတွက်လည်းအကြံပေးထားပါတယ်
။သတင်းအချက်အလက်တွေအမှားတဲ့ဟာတွေကိုအရန်ကိုစိတ်ခံစားချက်ပြင်းမှမစိတ်ဖိစီးမှုတွေများလာတယ်ရှိတဲ့အတွက်ကြောင့်မလို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနထုတ်ပြန်နေပါတော့သတင်းအချက်အလက်တွေဟိုဒါပဲထပ်ပြနေလို့ဖြစ်တဲ့အချိန်မှာဆိုလို့ရှိရင်အနေထိုင်ုံနဲ့ပေါ်ပြတဲ့မီဒီယာတွေကိုကြည့်ကြတယ်ကိုရှင်းချတင်နေပါတော့။ဥမာတကယ်ရှင်းနေတဲ့ဟာတွေကိုကိုကကြည့်မှမစိတ်ချောက်ချားနေမယ်အစားပေါ့နော်။ကိုစိတ်တက်တာရမယ်ညံလေးတွေကိုရှာပြုံးမှာပေါ့နော်။ကိုကကိုပေါ့နော်စိတ်တက်တာအောင်နေတဲ့နေ
။အရေးပေါ်စိတ်ကျန်းမာရေးဆိုင်ရာကိစ္စတွေကိုဆွေးနွေးဖို့နဲ့ရချိတ်ပြန်လဲပြတာလားလူနာလွှဲပို့တဲ့ကိစ္စတွေမှာအကူအညီလိုအပ်လာရင်စိတ်ကျန်းမာရေးဆရာဝန်တွေကိုယ်တိုင်ဖြေကြားဆွေးနွေးပေးနေပြီးဖုန်းနံပါတ် 399-88-645-663-661-662-664 လို့ကိုဆက်သွယ်ပြီးအကူအညီရယူနိုင်ပါတယ်။နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်း AAPB ကလည်းအခုလို COVID-19 ထိန်းချုပ်ကာကွယ်ရေးကာလမှာအွန်လိုင်းစိတ်ပိုင်းဆိုင်ရာအကြံပေးအစီအစဉ်ကိုဆောင်ရွက်ပေးနေပါတယ်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့399-423-3964-413နဲ့399-511-6266တို့ကိုအချိန်မရွေးဆက်သွယ်အကြောင်းကြားနိုင်ပါတယ်။ဒီကနေ့စီးရင်တွေအရနိုင်ငံပေါင်း208နိုင်ငံကိုကူးစက်ခဲ့ပြီးလူပေါင်း12သိန်းကျော်ကိုကူးစက်ခဲ့တာပါ။ဒီရောဂါကြောင့်သေဆုံးသူ9000ကျော်ရှိခဲ့ပြီးပြန်လည်သက်သာလာသူဟာလည်း26သိန်းကျော်အထိရှိနေပြီဖြစ်ပါတယ်။မြန်မာနိုင်ငံတွင်းမှာတော့မနေ့ကညထုတ်ပြန်ချိန်အထိဆို COVID-19 ရောဂါဖြစ်ပွားသူ22ဦးရှိခဲ့ပြီးဖြစ်ပါတယ်။ပြည်သူတွေအနေနဲ့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကထုတ်ပြန်ထားတဲ့ယောဂါကာကွယ်ရေးဆိုင်ရာကျန်းမာရေးပညာပေးအချက်အလက်တွေကိုတိတိကျကျလိုက်နာပေးဖို့နဲ့ဒီယောဂါကူးစက်မှုမရှိစေရေးပူးပေါင်းပါဝင်ပေးဖို့ကိုနှိုးဆော်ထားပါတယ်။ကျွန်မစုစုပါရန်ကုန်မြို့ကနေတင်ပြပို့ထားပါတယ်။